အာဖဂန်နစ္စတန်နိုင်ငံမှာတော့အမျိုးသမီးတွေစီမံလုပ်ကိုင်ကြတဲ့အလှပြင်ဆိုင်ယာကနန်းကိုတလအတွင်းမှာပိတ်ဖြစ်ဖို့တာလီဘန်အုပ်ချုပ်ရေးအာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။တာလီဘန်တွေဟာအမျိုးသမီးတွေအလုပ်လုပ်ကိုင်ခွင့်နဲ့အများပြည်သူမြင်ကွင်းသွားလာမှုတွေကိုတဖြည်းဖြည်းကန့်သတ်မှုတွေလုပ်လာရမှာနောက်လောက်ရတစ်ခုဖြစ်ပါတယ်။ဘာသာရေးဆိုင်ရာဦးကြီးဌာနရဲ့ပြောခွင့်ရသူကဒီသတင်းကိုအတည်ပြုပြီးတော့အမျိုးသမီးအလှပြင်ဆိုင်တွေပိတ်ဖြစ်ဖို့တလအချိန်ပေးထားတယ်လို့ဆိုပြီးတော့စာနဲ့ဖြေကြားထားပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေပြန်ပြီးတော့အာဏာရလာခဲ့ကနှစ်နှစ်အတွင်းမှာအမျိုးသမီးတွေအပေါ်တင်းကြပ်မှုတွေလှုပ်လာခဲ့ရမှာပညာ6တန်းထက်မိန်းကလေးတွေကိုကျောင်းတက်ဖို့ပိတ်ပင်တာနောက်အမျိုးသမီးအစိုးရအလုပ်သမားဒီအတော်များများကိုနေအိမ်မှာနေဖို့အတွက်အမိန့်ထုတ်တာကုလသမဂ္ဂနဲ့အခြားအကူအညီပေးရေးအဖွဲ့တွေမှာအမျိုးသမီးတွေကိုလုပ်ကင်ခွင့်ပိတ်ပင်တာတွေလှုပ်သွားပါတယ်။ပန်းချန်လိုမျိုးအများပြည်သူတွားလာတဲ့နေရာမျိုးတချို့မှာဒီအမျိုးသမီးတွေတွားလာမှုကိုလည်းပိတ်ပင်ထားပါတယ်။အခုလိုမျိုးအလှပြင်ဆိုင်တွေပေးရမယ်ဆိုတာကြောင့်မလို့အမျိုးသမီးအတော်များများအလုပ်လက်မဲ့ဖြစ်ပြီးတော့မိသားစုစီးပွားရေးတွေကိုပါထိခိုက်လာနိုင်တယ်လို့အလှပြင်ဆိုင်မှာလုပ်ကိုင်နေသူတွေကပြောပါတယ်။အခုလိုမျိုးအလှပြင်ဆိုင်တွေပိတ်ဖို့ညွှန်ကြားချက်ကိုပြန်ရုပ်ဖို့ကုလသမဂ္ဂကတာလီဘန်အာဏာပိုင်ကိုတောင်းဆိုပါတယ်။အမျိုးသမီးအခွင့်အရေးပေါ်မှာအခုလိုမျိုးကန့်သတ်တာဟာစီးပွားရေးကိုထိခိုက်နိုင်တယ်လို့အမျိုးသမီးလုပ်ငန်းရှင်တွေကိုနိုင်ငံကထောက်ပံ့မယ်ဆိုတဲ့ပြောဆိုချက်နဲ့လဲကွဲလွဲနေတယ်ဆိုပြီးတော့ဒီကုလသမဂ္ဂကထုတ်ပြန်ထားပါတယ်ခင်ဗျာ။